တော်ရရှိမှာခင်ဗျာအခုတစ်ပတ်စကားဝိုင်းမှာပါဝင်ဆွေးနွေးဖို့လို့ဖိတ်ကြားထားတဲ့ဧည့်သည်တွေကတော့မြန်မာဒီမိုကရေစီရေးအတွက်နှစ်ပေါင်းများစွာတက်ကြွလှုပ်ရှားခဲ့ကြတဲ့ဗြိတိန်နိုင်ငံအခြေစိုက်ဘာမာဒီမိုကရက်တစ်ကွန်ဆန်အဖွဲ့ညွှန်ကြားရေးမှူးဥမျိုးထိုက်သိန်းနံနဲ့ဥမျိုးသိန်းနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးအခြေစိုက် NLD လွတ်မြောက်နယ်မြေကိုရီးယားဌာနကွဲသတင်းနဲ့ပြန်ကြားရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ဥယျာဉ်နိုင်ထွန်းတို့ဖြစ်ကြပါတယ်မြန်မာနိုင်ငံမှာအခုလာမယ့်အောက်တိုဘာအကုန်နိုဝင်ဘာလစမ်းမှာကျင်းပပြုလုပ်မယ်ဆိုတဲ့ရွေးကောက်ပွဲအတွက်မဲစင်းထုတ်ပြန်ကြေညာတာတွေမဲဆန္ဒနဲ့ထုတ်ပြန်ကြေညာတာတွေအခုရက်ပိုင်းတွေမှာဇက်တိုက်လိုလိုပဲကြားခဲ့ကြရပါတယ်။အဲ့ဒါလိုကြေညာခဲ့တဲ့အထက်မှာမဲစင်းတွေနဲ့ပတ်သက်ပြီးတော့အမှားယွင်းတွေဟာရာဂိုင်းနှုန်း340ကနေပြီး80ရာဂိုင်းနှုန်းလောက်အထိအောင်ကိုပဲများများပြားပြားရှိခဲ့တယ်ဆိုတာတွေလည်းပဲသတင်းတွေကြားရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ကိုရိုင်းအောင်မှာပဲဟိုတနေ့ကကျွန်တော်တို့ဒီ RFA season အတွက်မေးတဲ့အခါကျတော့ဒေါ်အောင်ဆန်းစုကြည်ကိုရိုင်းလည်းပြောတယ်ပားတာတွေကဟိုအရင်တော့2010တို့2012တို့ကမှားတာတော့ရှိတော့ရှိတယ်ဒါတော့မများဘူးအခုတစ်ချိန်ကြာမှဘာဖြစ်လို့ဒီလောက်တော့မှမှားနေရတယ်လဲဆိုတာဟလာအန်အောလောက်တယ်ပေါ့လေနော်သူပြောသွားတယ်အဲ့တော့
ဟုတ်ကဲ့ပါဟုတ်ကဲ့
အဲ့တော့ကဒီရွေးကောက်ပွဲကတော်တော်ကိုပဲအချိန်ကနီးကလာပါပြီနိုဝင်ဘာလဆန်းဆိုတာဘာမှအချိန်ကမရှိတော့ပါဘူးဒီတော့ကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေကလည်းအမျိုးမျိုးထင်ကြီးမြင်ကြီးပေးကြတာပေါ့ဗျာအဲ့တော့ခင်ဗျားတို့ကလည်းပဲပြည်ပကနေပြီးတော့မြမအရေးကိုနှစ်ပေါင်းများစွာလှုပ်လာတဲ့လူတွေဆိုတော့ခင်ဗျားတို့အမြင်လေးတွေလည်းပဲကြားချင်ပါတယ်အဲ့တော့အခုလောလောဆယ်မှာကိုရနိုင်ထွန်းကအရင်စပြီးတော့ပြောပါလားခင်ဗျာနော
်ဟုတ်ကဲ့ဆရာလက်ရှိဖြစ်ပျက်နေတဲ့ဒီပြည်တွင်းရဲ့အခြေအနေတွေနောက်ပြီးတော့နိုင်ငံရေးကိုစိတ်ပဝင်စားစွာနဲ့ထဲထန်လှုပ်ကြနေတဲ့ပြည်သူပြည်သားတွေចောင်းသားចောင်းသူတွေကိုလက်ရှိဒီအနာပိုင်းစိုးရနေပြီးတော့မတရားဖန်ဆီးနေတဲ့ထုတ်နှောင်နေတယ်တရားဥပဒေကိုမျှတစွာစီရင်မှုတွေမထားဘူးနောက်တစ်ခုကလည်းဒီရွေးကောက်ပွဲအခြေခံနှိကနေပြီအဲ့ဒီအခြေနှိကနေတဲ့အခြေအနေမှာမဲစင်းတွေကအခုချိန်ထိတတိယနဲ့မှန်ကန်မှုတွေမရှိဘဲနဲ့ဟဲ့လားကျွန်တော်တို့အမြင်နဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒီလိန်ညာညစ်ပတ်နေလားတော့ကျွန်တော်တို့ထင်ရတယ်ပေါ့လေအဲ့လိုအခြေအနေမျိုးတွေကရှိနေတဲ့အတွက်ကြောင့်မလို့ဒီရွေးကောက်ပွဲကကျွန်တော်တို့ကိုလွန်သွားတဲ့ကျွန်တော်အဖအဦးဝင်းတင်စကားနဲ့ပြောရရင်တော့ကျွန်တော်တို့တော့ဒီဆိုးရွားကိုမယုံဘူးပြလို့ပဲပြောရမလို့ဖြစ်နေပါပြီဆရာကြီ
းဟုတ်ကဲ့ဟုတ်ကဲ့ကိုမျိုးသိန်းရောခင်ဗျပြောပါဦးကိုမျိုးသိအမြင်နေကြပါစေ
။ဟုတ်ကဲ့။ဟုတ်ကဲ့ပါ။အဲရွေးကောက်ပွဲကအရင်ပဲအရေးကြီးပါတယ်။ဆိုတော့အဲရွေးကောက်ပွဲကအရေးကြီးတယ်လို့ဒီရွေးကောက်ပွဲမှာမဲပေးခွင့်ရှိသူများပေါ့နော်။အဲ့ဒါတွေကလည်းအရင်အရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲတစ်ခုမှာအဆုံးဖြတ်ပြီးမှကမဲပေးတဲ့ပြည်သူတွေပါ။ဆိုတော့မဲပေးတဲ့ပြည်သူတွေအနေနဲ့သူတို့ရဲ့ဒီမိုကရေစီကျင့်စဉ်ရသူတို့ရဲ့မွေးရပါခွင့်ရဖြစ်တဲ့မဲပေးပိုင်ခွင့်ပေါ့နော်အဲ့ဒါကလည်းအရေးကြီးပါတယ်အဲ့မဲပေးပိုင်ခွင့်ရဖို့ဆိုတဲ့ဟာကလည်းဒီမဲပေးခွင့်ရသူများစင်းစစ်မှာပါမပဲမဲပေးလို့ရမယ်အနေထားဖြစ်ပါတယ်ဒါပေမဲ့အခုကျွန်တော်လည်းပတင်းတွေကိုစောင့်ကြည့်လေ့လာနေတဲ့အချိန်မှာအခုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့မဲစင်းတွေကဆိုလို့ရှိရင်အပါရုံအများကြီးဖြစ်နေတယ်ဆိုတာကိုကျွန်တော်ကြားသိရတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်အများကြီးစိုးရိမ်မိတယ်မေးခွန်းထုတ်ပြန်ရလည်းအများကြီးဖြစ်နေတယ်ပေါ့ဘာကြောင့်ဒီလောက်တောင်မှားတယ်လဲဘာကြောင့်လဲဆိုတော့ရွေးကောက်ပွဲတစ်ခုမှာကိုယ်စလဲကိုရွေးမယ်ဆိုလို့ရှိရင်ပြည်သူကမဲပေးရမှာလေဆိုတော့ဒီလူတွေရဲ့ပြည်သူတွေရဲ့ဒီမဲနာမည်သူတို့ရဲ့နာမည်ဒီမပါဘူးသူဘယ်လိုလုပ်မဲပေးမလဲမဲပေးလို့မရလို့ရှိရင်သူတို့ထောက်ခံတဲ့ကိုယ်စလဲသူတို့ထောက်ခံတဲ့ပါတီကိုဘယ်လိုလုပ်မဲပေးမလဲပေါ့နော်ဒါကအလူလူနေနဲ့ပင်မဲတွေဖြစ်သွားမဲ့သဘောမျိုးဖြစ်အောင်လုပ်ထားသလားဆိုတဲ့မေးခွန်းနေဖြစ်လာတယ်ပေါ့ဆိုတော့ဒီဟာကအရင်ပဲအရေးကြီးတယ်ဒါကြောင့်မို့ရွေးကောက်ပွဲကလည်းတော်တော်လေးကိုနီးကပ်လာပြီးဖြစ်တဲ့အတွက်ဒါကိုအများဆုံးမကောင်ပြပြန်ပြန်လဲအထူးသဖြင့်တော့ကျွန်တော်တို့ဒီရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတာပေါ့တိုးတော်လေအစိုးရဘောပြည်သူရောပါတီအားလုံးကတာဝန်ရှိတဲ့အတွက်ပြည်သူတွေအားလုံးကတက်ညီလက်ညီနဲ့ဝိုင်းလုပ်ပြီးတော့မှန်ကောင်ပြင်မဖြစ်မယ်ဆိုတာကိုကျွန်တော်ပြောကြားလို့ပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အခုရွေးကောက်ပွဲကတော့အစိုးရကတော့သူတို့အစီအစဉ်တိုင်းသူတို့ပေါ့နော်အောက်တိုဘာလအကုန်နိုဝင်ဘာလဇန်လို့ပြောထားတယ်နေ့ရက်ကိုအတိအကျမပြောသေးဘူးဒါပေမဲ့အခုနောက်ဆုံးကြားတဲ့သတင်းတစ်ခုကတော့ဒီစင်ဟွာသတင်းဌာနကနေပြီးတော့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တယောက်ကိုသူကကိုးကားပြီးတော့ပြောလိုက်တာပေါ့လေသူကတော့ဒီအခုလာမယ့်ဇူလိုင်လတန်းမှာနေ့ရက်အတိအကျကိုကြေညာပေးမယ်လို့ပြောတယ်အဲ့တော့ဘယ်လိုပဲဖြစ်ဖြစ်အော်တိုဘာလအကုန်ပဲဖြစ်ဖြစ်နိုဝင်ဘာလဇန်ပဲဖြစ်ဖြစ်ဟာအခုကျွန်တော်တို့က9လပိုင်းကိုရောက်လာပြီဆိုတော့ကဘာမှအခြေအမရှိတော့ဘူးဒီကြားထဲမှာဒီအခုမှားယွင်းနေတဲ့မဲစင်းတွေကိုပြန်ပြီးတော့ပြင်ဖို့ဆင်ဖို့ဆိုတာကလည်းအချိန်တော်တော်ယူရအောင်မယ်လို့ယူဆပါတယ်နော်တချို့ဆိုလို့ချင်းမိသားစုတစုလုံးတခါလဲစရင်မပါဘဲနဲ့ပျောက်နေတယ်ဆိုတာမျိုးကတော်တော်ကိုအံ့ဩဖို့လည်းပဲကောင်းပါတယ်။ဟိုတန်ယုံတွေကလည်းပဲအခုလာပြည်ပမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလာပြီးတော့မှတ်ပုံတင်ကြပါမဲစင်းအတွက်ကိုလာပြီးတော့စရင်သွင်းပါလို့လည်းခေါ်ထားတယ်ဆိုတာကြားပါတယ်။ဒီတော့ အခုနောက်ဆုံးအခြေအနေတွေကဒီပြည်ပမှာပဲအခုဘယ်လိုရှိနေသလဲပေါ့နော်နောက်ပြီးတော့တလောတော့သတင်းတစ်ခုကြားလိုက်တယ်တောင်ကိုရီးယားမှာဒီပုံကိုတချို့ကလာပြီးတော့ကြိုတင်မဲဆိုပြီးတော့အလုသမားတွေကိုလာပြီးတော့တောင်းနေပြူတယ်လို့လည်းပြောဆန်ကြားလိုက်တယ်အဲ့တော့ကိုရနိုင်ထွန်းအနေနဲ့အဲ့ဒီကိစ္စတွေဘယ်လိုများသိလဲခင်ဗျာပြောပါအောင
်ဟုတ်ကဲ့အစကတော့ဒီကျွန်တော်ဒီကိုရီးယားမှာရှိတဲ့ဒီမာတန်ယောင်းကနေပြီးတော့ဒီတိုတင်မဲပေးရန်ဆိုပြီးစာရဲစာတမ်းအနေနဲ့ထုတ်လာတယ်ပေါ့လေထုတ်လာတော့ဒီစာရဲစာတော့ကျွန်တော်ရတဲ့အချိန်မှာကျွန်တော်ပထမတော့ကျွန်တော်ယုံကြည်မှုမရှိဘူးနောက်ပိုင်းကျတော့ကျွန်တော်တန်ယောင်းဘက်ကဒီအတိုင်းဝိုင်းတချို့နဲ့ကျွန်တော်ဆက်ဆက်မိတဲ့အချိန်မှာသူတို့ကျွန်တော်ပြောတယ်အားလုံးပုံလင်းမြင်သာမှုရှိနိုင်အောင်ဟဲ့လားဒီတိတိကျကျနဲ့မီဒီယာတွေကိုကိုရီးယားမှာရှိနေတဲ့အလုပ်သမားတွေအားလုံးကိုဖိတ်ကြားပြတဲ့လူတွေအကုန်လုံးဖိတ်ပြီးတော့ပွင့်လင်းပြောပါတော့ကျွန်တော်တို့သူတို့ကျွန်တော်တောင်းဆိုတယ်ဒီလိုလည်းပဲအခုအချိန်ထိတန်ယောင်းဘက်ကနေပြီးတော့ဟဲ့လားဒီမြန်မာနိုင်ငံသားတွေဒီမိုကရေစီကြီးလှုပ်ရှားတဲ့သူတွေအားလုံးကိုသူတို့ကပုံလင်းမြင်သာမှုရှိတဲ့အကြောင်းပြချက်တွေတော့မရှိဘူးတော်တော်လေးပဲကျူတင်မဲ့ပေးနေအောင်အတွက်ဆိုပြီးလိုအပ်တဲ့ဒီဖောင်တွေဖြည့်ထားပါဗျာဖြည့်ထားဖို့ဆိုပြီးတော့ဒီဖောင်တွေပုံစံ15ဆိုတဲ့ဖောင်တွေတော့တန်ယောင်းကနေပြီးတော့အပြင်ကိုထွက်လာထွက်လာတဲ့အတွက်ကြောင့်မို့ကိုရီးယားနိုင်ငံမှာရှိကြတဲ့ကျွန်တော်တို့ဒီအပြောရမလို့ဒီဖောင်တွေလွတ်မြောက်နေပြီကိုရီးယားထနာကွဲအပါဝင်တော့ဗျာတခြားသောတက်ကြွလှောက်ရှားတဲ့မြန်မာနိုင်ငံသားတွေတော်များနေပြီးဒီဖောင်တွေကိုကျွန်တော်တို့ကိုရီးယားနိုင်ငံမှာရှိတဲ့ပြည်သူပြည်သားတွေအကုန်လုံးကြားထဲကိုရောက်အောင်ကျွန်တော်တို့အခုဒီပုံကမင်းပုံစံတစ်မျိုးနဲ့ကျွန်တော်ဖြန့်ဝေနေပါတယ်အဲ့လိုဖြန့်ဝေနေပြီးအဲ့ဒီဖောင်တွေအကုန်လုံးကိုကျွန်တော်တို့ကကိုရီးယားနိုင်ငံမှာရှိတဲ့ပြည်သူပြည်သားတွေဇာနေပြီးတော့တက်လာပြီဆိုတာနဲ့ကျွန်တော်စင်းရင်းဇာတွေနဲ့ကော်ပြီးပြန်ကူပြီးတော့တိုင်အောင်လဲကိုကျွန်တော်တို့ကပြရအောင်တရားဝင်ကျွန်တော်တို့ကပြေးမယ်ပြေးပြီးတော့ဒီဥစ္စာကပြကြတဲ့မဲနဲ့မှန်ကန်တဲ့ဆန္ဒပြမှုတွေဖြစ်အောင်ကျွန်တော်တို့ဇာနေပြီးဒီဘက်မှာရှိနေတဲ့ဒီမူစီကြီးလှုပ်ရှားလို့ပြီးတော့ကျူးစားနေတာပေါ့ဗျာအဲ့ဒါတကယ်တမ်းပြောရရင်တော့ကျွန်တော်တို့ကအစိုးရနေပြီးအကောင်းမြတ်ဖြစ်လာလိမ့်မလားဆိုတဲ့ဆန္ဒနဲ့ကျွန်တော်လုပ်နေတာပါတို့တော့လည်းပဲတကယ်တမ်းမှန်ကန်မှုရှိပါမလားတိကျမှုရှိပါမလားပြည်သူပြည်သားတွေပြည်ရင်နေခြင်းနဲ့ဆန္ဒမဲရအဲ့ဒါထိရောက်မှုရှိပါမလားတော့စိုးရိမ်မှုတော့ရှိမိပါလေဆရာကြီ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဒီတလောတော့ကကျွန်တော်ကြားတဲ့သတင်းတွေမှာဆိုလို့ရှိရင်ပြည်တွင်းမှာလူငယ်တွေတော်တော်များများကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီဓာကြီးကအင်ကြီးပါကွာအော်လာဘယ်လိုအစိုးရပဲလာလာငါတို့အတွက်တော့ထူးမှာမဟုတ်ပါဘူးဆိုပြီးတော့အဲ့ဒီလိုသဘောထားအယူဆတွေတောင်ပေါ်နေတယ်ဆိုတာမျိုးကျွန်တော်တို့ကြားလိုက်ရတယ်လေအဲ့တော့လူငယ်တွေကြားထဲမှာဒီစာနာမဲတပြားရဲ့တံပိုးဘယ်လောက်ရှိတယ်ဆိုတာကိုသိဖို့လိုတယ်ဆိုတာလည်းကျွန်တော်တို့ပြောမိကြသေးတယ်အဲ့တော့ဆက်ပြောပါအောင်ခင်ဗျကိုမျိုးသိန်းတို့ပြည်တယအခြေအနေတော့ဘယ်လိုများရှိပါသလဲ
ခုနကဒီလူငယ်တွေပေါ့မဲပေးခွင့်ကိစ္စပေါ့နော်ဒီဒီမိုကရေစီတားလီဒီမှာပေါ့နော်ဆိုပြည်သူတွေကရွေးချယ်တင်မြောက်တဲ့အစိုးရပြည်သူအများစုကရွေးချယ်တင်မြောက်တဲ့အစိုးရဖြစ်လာဖို့ဆိုတာသိအရေးကြီးပါတယ်ဆိုတော့ဒီလူတိုင်းလူတိုင်းပေါ့လူတအူးချင်းစီမှာမဲပေးခွင့်ရှိတယ်အဲ့ဒီမဲကိုလည်းပေးကိုပေးဖို့လူတိုင်းမှာလိုအပ်တယ်ဘာကြောင့်လဲဆိုတော့ဒီကိုယ်စားလှယ်တွေကိုပြည်သူကရွေးရမှာကိုကမဲမပေးလိုက်လို့ရှိရင်ကိုကမဲရုံကိုမသွားခဲ့ဘူးဆိုရင်ဒါမှမဟုတ်လို့ရှိရင်ကိုနာမည်ကမဲစင်းထဲမှာမပါခဲ့ဘူးဆိုလို့ရှိရင်ကိုတင်အခွင့်အရေးဆုံးရှုံးတာမဟုတ်ဘူးတိုင်းပြည်ရဲ့အခွင့်အရေးဆုံးရှုံးခြင်းဖြစ်တယ်။ဘာကြောင့်လဲဆိုတော့ကိုကမဲယုံကိုမသွားခဲ့လို့ကိုနာမည်ကမဲစင်းထဲမှာမပါခဲ့လို့မဲပေးခွင့်မရခဲ့ဘူးဆိုလို့ရှိရင်ဥပမာဆိုလို့ရှိရင်မနိုင်ကောင်းနိုင်ကောင်းတမဲလေးနဲ့ကပ်ပြီးတော့နိုင်သွားတယ်ဆိုတဲ့ကိစ္စတမဲလေးနဲ့ရှုံးသွားတယ်ဆိုတဲ့ကိစ္စမျိုးတွေဖြစ်လာခဲ့လို့ရှိရင်ဒါတိုင်းပြည်အတွက်အလွန်ပဲနစ်နာတယ်။သူဒါကြောင့်မလို့ကိုကထောက်ခံတဲ့ပါတီကိုကထောက်ခံတဲ့ခေါင်းဆောင်ကိုမဲပေးဖို့လူတိုင်းမှာတာဝန်ရှိတယ်ခုနကလူငယ်တွေတချို့မှာပေါ့ဒီအဲ့လိုမျိုးအယူဆတွေဖြစ်တယ်ဆိုတော့ကျွန်တော်လည်းကြားမိပါတယ်ဟိုကဘသူတက်လာတက်လာတိတ်တော့လည်းမထူးပါညာဆိုတော့ဒါကတော့ဟိုကပါစစ်ဆိုးရအောင်မှကျွန်တော်တို့ကနေခဲ့ရတယ်နေခဲ့တဲ့အခါကျတော့အထူးသဖြင့်လူငယ်တွေပေါ့လူငယ်တွေကိုအုံနောက်ကိုဆေးခဲ့တယ်ပေါ့လေ brain wash လုပ်လိုက်တယ်အုံနောက်ကိုလုပ်လိုက်တဲ့ပုံစံမျိုးတွေကြောင့်တချို့လူငယ်တွေမှာဒါမျိုးဖြစ်လာတယ်လို့တော့ကျွန်တော်ယူဆပြရဖြစ်လာတယ်ဒါကြောင့်မို့ဒီလူငယ်တွေကိုကျွန်တော်တို့ပညာပေးဖို့တော့လုပ်ဖို့တွေကတော့ကျွန်တော်တို့အားလုံးဒါကတာဝန်တော့ဖြစ်တယ်ပေါ့ဘာကြောင့်လဲဆိုတော့တကယ်တကယ်ကတော့လူတိုင်းမှာတာဝန်ရှိပါတယ်လူတိုင်းလူတိုင်းမှာကိုယ်မှာလုပ်ပိုင်ခွင့်ရှိတယ်ကိုကတခုခုတစုံတရာပြောင်းလဲမှုဖြစ်အောင်လုပ်နိုင်တယ်ဆိုတာလူတိုင်းယုံကြည်ဖို့လိုပါတယ်ဒါကြောင့်မို့လို့လူငယ်တွေအနေနဲ့လည်းကိုနဲ့မဆိုင်ဘူးကိုနဲ့ဘာမှမဆိုင်ဘူးဆိုပြီးတော့ထားလို့မရပဲねတကယ်ကိုတမ်းမိအတွက်အရေးကြီးတဲ့ကိစ္စမဲပေးရမယ့်ကိစ္စမဲစင်းထဲမှာနံပါတ်ပါမယ့်ကိစ္စကိုလိုချင်တဲ့အတွက်ရကိုတိုင်းမဲပေးခွင့်ရဖို့အတွက်စူးစမ်းတဲ့ねဆိုတာကိုကျွန်တော်ဒီနေရာနေတက်တော့နှိုးတော့လိုပါခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ကိုရန်နိုင်ထွန်းတို့တောင်ကိုရီးယားမှာလည်းပဲဒီတက်ကြွလှုပ်ရှားသူတွေတော်တော်များများရှိနေကြတယ် NLDL ကလည်းပဲခုနကပြောသလိုပေါ့เนาะဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ပြင်ဆင်စည်းရုံးနေတာလည်းကျွန်တော်တို့ Facebook စာမျက်နှာတွေမှာလည်းတွေ့ရတယ်အဲ့တော့ဒီလူငယ်ပိုင်းကိုစည်းရုံးဖို့အတွက်ကဒီလူမှုခွန်ရစာမျက်နှာတွေကလည်းအများကြီးပဲအထောက်အကူဖြစ်နေတာပဲလေကိုရန်နိုင်ထွန်းအမြင်ကြီးကြားပြစေခင်ဗျဟ
ုတ်ကဲ့တကယ်တော့ဒီနိုင်ငံတကာနိုင်ငံရဲ့ရွေးကောက်ပွဲဆိုတာကပြည်သူလူထုတွေအားလုံးအနေနဲ့အဒီအတန်တိတ်ဆန္ဒပြသမှုတစ်ခုပါ
okay.
ကိုလိုချင်တဲ့အစိုးရကိုလိုချင်တဲ့ခေါင်းဆောင်ကိုတင်မြှောက်နိုင်မှုအတွက်အခွင့်အရေးကြီးတစ်ခုပါ လူခွန်ရေးတစ်ခုမှာကျွန်တော်တို့ကလက်လွတ်ဆုံးရှုံးသွားမှာကိုကျွန်တော်အရန်စိုးရင်ပါတယ်ဆိုတော့ဒီဟိုမျိုးသိန်းပြောလို့ပဲပေါ့ခင်ဗျာဒီကိုမဲမပေးလိုက်ရတဲ့မဲတမဲကြောင့်ခေါင်းဆောင်ကောင်းတူဆုံးရှုံးသွားတာကဟဲ့လားဒီတိုင်းပြည်အတွက်လည်းအရန်နစ်နာလို့အဲ့ဒီဒေသအတွက်လည်းနစ်နာပါတယ်အနာဂတ်မြန်မာပြည်အတွက်လည်းအရန်နစ်နာစရာကောင်းပါတယ်အခုလက်ရှိအခြေအနေမှာဆိုလို့ရှိရင်ဟဲ့လားဒီအစိုးရအနေနဲ့ကအမျိုးမျိုးသောပုံစံအမျိုးမျိုးနဲ့ညှပ်မှုတွေလိမ်လည်မှုတွေဟဲ့လားပြည်သူပြည်သားတွေအကုန်လုံးလှည့်စားမှုတွေပြုလုပ်နေပြီးတော့ဒီရုပ်ောက်ပွဲကြီးမှာမှားရမှုတွေဖြစ်အောင်ကျွန်တော်ထင်ပါတယ်သူတို့အနေနဲ့ဒီမဲလေမှုတွေမဲခိုးမှုတွေဟဲ့လားကလင်ကကျစ်တွေအများကြီးလည်းသူတို့ပြုလုပ်နေဥမာမှာပဲလက်ရှိအခြေအနေမှာဘလုံးကယုံကြည်လို့မရတဲ့အခြေအနေစိတ်ချလို့မရတဲ့အခြေအနေရှိပါတယ်သို့တော်လည်းပဲကျွန်တော်တို့ကဖြစ်တဲ့ဖြစ်လိုက်တဲ့အခြေအနေနဲ့လုတ်တင်လုတ်တိုက်တဲ့အလုပ်လုပ်ငန်းတွေကိုလူငယ်တွေသိအောင်ကျွန်တော်တို့အနေနဲ့တက်နိုင်တဲ့ဘက်ကနေပြီးနှီးပေါင်းစုံနဲ့ဟဲ့လားကျွန်တော်ဒီကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်စာရည်တွေဖြန့်နေအဲ့ဒါသဘောတရားတွေသူတို့သိအောင်ပြောပြတယ်အခုလာမဲ့ဒီဇူလိုင်လ9ရက်နေ့ဆိုလို့ရှိရင်လေဒီကိုရီးယားနိုင်ငံမှာအဖွဲ့ပေါင်းစုံကျွန်တော်တို့ချုပ်ယုံပြီးတော့မြန်မာဖိုရမ်ဆွေးနွေးပွဲတစ်ခုကိုကျွန်တော်ပြုလုပ်မှာပါကိုရီးယားနိုင်ငံမှာရှိတဲ့အဖွဲ့အစည်းတွေအားလုံးကနေပြီးတော့ဒီ UK ဝင်နေပတ်သက်ပြီးတော့ဘယ်လိုအားထုတ်ကြမလဲဘယ်လိုကြိုးစားကြမလဲအင်းလိုက်အားတိုင်းနဲ့ကိုရီးယားနိုင်ငံမှာရှိတဲ့မြန်မာပြည်သူပြည်သားအားလုံးတိတိယောင်းနဲ့မဲပေးနေအောင်ကျွန်တော်တို့ဘယ်လိုပြင်ဆင်ကြမလဲစီစဉ်ကြမလဲဆိုတာဆွေးနွေးပွဲကျွန်တော်ပြုလုပ်မှာဖြစ်ပါတယ်သို့တော်လည်းပဲကျွန်တော်တို့ကယုံကြည်လားဆိုယုံကြည်လို့တော့မဟုတ်ဘူးเนาะအစိုးရတွေကအကောင်းအမြတ်ဖြစ်လာနေမလားဆိုပြီးတော့ကျွန်တော်တို့အကောင်းတွေကိုကျွန်တော်ရှာပြီးကျွန်တော်လုပ်ကြည့်တာပါတိုးတော်လည်းအခုချိန်ဒီတော့ကျွန်တော်တို့အကောင့်ကိုရှာတော့မတွေ့ဖြစ်နေပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာလည်းပဲเนาะညနေမဲယုံပိတ်ချိန်ကြတော့မှဒီကြိုတင်မဲဆိုတာတွေခါတဲ့အိတ်လက်ရောက်လာတယ်ဆိုပြီးတော့အဲ့ဒီမှာသတင်းတွေတော်တော်လေးတွက်ခဲ့တယ်ဒီတော့လည်းပဲဒီပြည်သူအများစုကနေပြီးတော့အယုံကြည်ကင်းမဲ့နေဆိုတာစမ်းတော့လည်းမစမ်းဘူးပေါ့ဗျာအခုလည်းပဲဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်တာအခုလာမဲ့ဒီရွေးကောက်ပွဲအတွက်ကိုဒီအမျိုးသားလွှတ်တော်တို့ပြည်သူလွှတ်တော်တို့နောက်ပြီးတော့တိုင်းဒေသကြီးလွှတ်တော်ပြည်နယ်လွှတ်တော်တွေအတွက်ကိုစုစုပေါင်းမဲဆန္ဒနယ်မြေ1000ကျော်ရှိတယ်ဗျာအဲ့တော့ဒီမဲဆန္ဒနယ်မြေ1000ကျော်မှာခုနပြောသလိုဆန္ဒမဲပြားတွေကဒီအစ်စ်အမှန်ရောအတုရောင်ရောဘယ်လိုများဖြစ်လာမလဲဆိုတော့အကုန်လုံးကဒါကိုမှန်မှန်ကန်ကန်ဖြစ်အောင်ဝိုင်းပြီးတော့ထိန်းပြီးကြည့်ပေးဖို့လည်းပဲတာဝန်ရှိကြတာပေါ့နော်မဲယုံစောင့်တဲ့လူတွေအပြင်ကိုပဲဒီမဲယုံအနီးပတ်ဝန်းကျင်မှာဝင်ခွင့်ရတဲ့လူတွေရှိမယ်ဗျာနောက်ပြီးတော့မီဒီယာတွေရှိမယ်ဗျာဒါတွေကလည်းပဲဒီအရေးပါတဲ့အခန်းကဏ္ဍကနေပြီးတော့ကပြလို့ရကြတာပဲလေအဲ့တော့ခုနကကျွန်တော်ပြောခဲ့တဲ့ထက်ထက်မှာပေါ့နော်ဒီနိုင်ငံသားမှရှိနေတဲ့မြန်မာတန်ယုံတွေကအခုအမေရိကန်မှာဆိုလို့ရှိရင်တန်ယုံကနေပြီးတော့လူတွေကိုလာပြီးတော့မှတ်ပုံတင်မှုနှိုးဆော်တာတွေပဲရှိတယ်ပြောတယ်ဟိုတနေ့ကတော့ထိုင်းနိုင်ငံကကြားခဲ့တဲ့သတင်းတစ်ခုမှကြတော့တန်ယုံကပေးထားတဲ့ internet web link ကသူတို့ဝင်လို့မရဘူးဒါကြောင့်မို့လို့သူတို့မှတ်ပုံတင်နေတာလုပ်လို့မရဘူးဆိုတာမျိုးတွေလည်းကြားရတယ်ဒီတော့ဒီလူငယ်ပိုင်းကတော့ဒီ internet နဲ့ရင်းနှီးနေကြတယ်ကနပြောလို့လူမှုကွန်မြတ်တွေနဲ့ရင်းနှီးနေကြတယ်ဆိုတော့ဒါတွေကတယောက်နဲ့တယောက်ဆက်သွယ်ဖို့အတွက်ကအင်မတန်ဒီတင့်လျော်တဲ့နေရာလည်းဖြစ်တယ်လေဒီတော့ဒီတန်ယုံနေရဲ့အခမ်းကဏ္ဍကဒီရွေးကောက်ပွဲကိုမှန်မှန်ကန်ကန်မျှမျှတတလုပ်တယ်ဆိုတာကိုဖော်ပြခြင်းလို့ရှိရင်သူတို့ကလည်းပဲဒီမြန်မာနိုင်ငံသားတွေအကုန်လုံးမဲဆန္ဒပေးနိုင်အောင်လိုအပ်တဲ့ပံ့ပိုးမှုတွေကူညီမှုတွေပေးကြရမှာပေါ့ဗျာနော်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုမျိုးသိန်းအမြင်ဘယ်လိုရှိပါလဲခင်ဗျတန်ယုံကဘာတွေလုပ်ပေးသင့်တယ်လို့ထင်တယ်ခင်ဗျ
တန်ယုံတွေကတော့သူတို့မှာတာဝန်ရှိတယ်လေသူတို့ကဒါကမြန်မာပြည်ဆွေရောက်ကိုကိုစားပြုထားတဲ့ဌာနတွေဖြစ်တဲ့အတွက်သူတို့တွေကဒါပြည်သူတွေအားလုံးပေါ့နော်နိုင်ငံသားမှရောက်နေတဲ့ပြည်သူတွေအားလုံးကိုဆက်သွယ်ရမယ်သူတို့ကိုတရင်ချက်လက်တွေပေးရမယ်သူတို့ကကြတော့အလွယ်တကူပေါ့နော် accessible ဖြစ်ဖို့ပေါ့အလွယ်တကူလှုပ်ဆောင်လို့ရမယ်နည်းလမ်းတွေကိုသူတို့ပြောပြပေးရမယ်သူတို့ကနေပြီးတော့လှမ်းပြီးတော့ဆက်သွယ်ပြီးတော့လုပ်ပေးရမယ်တာဝန်တွေရှိတယ်ပေါ့ဆိုတော့လူငယ်တို့အပိုင်းနောက်နိုင်ငံသားမှရောက်နေတဲ့ပြည်သူတွေအပိုင်းအနေနဲ့ဆိုရင်တော့ဒီလို internet တို့နောက်ကကြတော့ social media တို့ကနေပြီးတော့တစ်ဆင့်နောက်သတင်းမီဒီယာတွေနဲ့တစ်ဆင့်တရင်ချက်လက်တွေကိုစုဆောင်းလို့ရတဲ့အခါမှာတော့ပုံမှုပြတော့သူတို့အတွက်ကလောက်ကန်ရတယ်ပဲကွာပေါ့တို့တော့ကျွန်တော်စိုးရိမ်တာကမြန်မာပြည်မှာပေါ့နော် internet သုံးနိုင်တဲ့လူကြီးကအော်မြန်မာပြည်အားလုံးပေါ့ပြည်သူအားလုံးရဲ့ကိုယ်စားလှယ်ဥစ္စာပေါ့ရေတွက်နေနိုင်ရှင်လာရင်တော်တော်လေးနည်းပါသေးတယ်ဆိုတော့နေဒီမှာနောက်ကကြတော့တိုင်းသားဒေသတွေမှာပေါ့နော် internet မသုံးနိုင်တဲ့လူတွေရှိတယ် internet မရောက်တဲ့ဒေသတွေရှိတယ်ဆိုတော့အဲ့လိုဒေသမျိုးတွေဆိုလို့ရှင်ကိုယ်တိုင်းကွင်းဆင်းပြီးတော့လုပ်ရတဲ့အပိုင်းတွေရှိတယ်ဥပမာဆိုလို့ရှင်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီဘိုမဲစင်စီစီအဖွဲ့တွေဆိုလို့ရှင်နေပေါင်းစုံကိုနေ့စဉ်သွားပြီးတော့လုပ်ရကန်ရတဲ့ဟာတွေရှိတယ်ပေါ့ဆိုတော့ဒါကဒီ NLD တစ်ဖွဲ့တည်းတာဝန်တော့မဟုတ်ပါဘူးပါတီဒီအားလုံးကလုပ်ရမယ်မြန်မာစိုးရလည်းလုပ်ရမယ်ရွေးကောက်ပွဲကော်မရှင်ကလည်းလုပ်ရမယ်လုပ်ပြီးတော့တကယ်ကိုမမှန်ကန်ကန်ဖြစ်အောင်လုပ်ရမယ်တာဝန်ကတော့အားလုံးမှာရှိတာပေါ့ခုနလိုချိုတင်မဲကိစ္စတို့နောက်တစ်ခါကျတော့ဒီမဲပေးခွင့်မဲပေးခွင့်ရှိသူတွေမဲပေးခွင့်ရဖို့ပေါ့နော်နောက်တစ်ခါကျတော့မဲပေးခွင့်မရှိသူတွေမဲပေးခွင့်ရသွားရင်လည်းဒါကမဖြစ်တဲ့ကိစ္စပေါ့ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့လည်းပြည်သူတွေကော တရင်မီဒီယာတွေကောနောက်ပါတီကောအားလုံးကဒီပြီးတော့မှန်မှန်ကန်ကန်ဖြစ်အောင်တော့ဝိုင်းလို့ရမယ်တာဝန်ရှိတာပေါ့အထူးသဖြင့်တော့ဒီဟာကဒီရွေးကောက်ပွဲကော်မရှင်မှာတော့တာဝန်အရှိဆုံးလို့တော့မြင်တယ်လေဘာကြောင့်လဲဆိုတော့နာမည်ကရွေးကောက်ပွဲကော်မရှင်ဆိုတော့သူ့မှာဒီမဲစင်းမှန်ကန်ဖို့တကယ်ကိုစစ်မှန်တဲ့မဲပေးသူတွေဖြစ်ဖို့အဲ့ဒါကိုလုပ်ရမယ်တာဝန်ကတော့သူ့မှာရှိတယ်ပေါ့ဆိုတော့ပြည်သူတွေလည်းအလွယ်တကူနဲ့ပါဝင်လို့ရအောင်လဲသူတို့လုပ်ပေးရမယ်တာဝန်တွေရှိတယ်ဥပမာဆိုလို့ရှိရင်ကျွန်တော်ဒီမဲစင်းကတ်ထားတဲ့ဟာတွေသူ့နေရာမှာဆိုလို့ရှိရင်ဒီလိုရလို့ကြည့်လို့မရတာတော့နောက်တစ်ခါကျတော့ခဏလေးနဲ့သိမ်းသွားတာတော့ဒါမျိုးတွေလည်းကျွန်တော်ကြားမိတဲ့အခါကျတော့ဒါမျိုးတွေတော့ပြင်ပြဖို့လိုမယ်ထင်တယ်ဆိုတော့ပြည်သူတွေအားလုံးအလွယ်တကူလုပ်လို့ရအောင်နောက်တစ်ခါမဲပေးခွင့်ရှိသူတွေတကယ်ကိုမဲပေးခွင့်ရအောင်နဲ့မဲပေးခွင့်မရှိသူတွေမဲပေးခွင့်မရအောင်လဲတက်မှတ်ပြရမယ်တော်ငါတော့အားလုံးဝိုင်းလို့ရမယ်လို့ကျွန်တော်မြင်တယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ခုနကပြောသလိုအများမြင်သားတဲ့နေရာဆိုလို့ Facebook တန်းမှာဓာတ်ပုံတစ်ပုံကျွန်တော်တွေးလိုက်ပါတယ်ဒီမဲစင်းတွေကတ်ထားတာကဒီနိုင်ရန်ရဲ့အမြင့်6ပေကျော်ကျော်9ပေလောက်မှာကတ်ထားတယ်ကတ်ထားတော့ကဒီတယောက်ကနေပြီးတော့ခြီးပိုးပြီးတော့ပခုံးပေါ်နေပြီးတော့တက်ကြည့်ရတဲ့ပုံစံမျိုးဆိုတော့အဲ့ဒီပုံမြင်ရတာလဲတော်တော်ရည်စရာလည်းကောင်းတယ်အံ့ဩဖို့လည်းကောင်းတယ်ပေါ့ဗျာဒါနဲ့လာကတ်တဲ့လူကလည်းအဲ့ဒီလောက်အမြင့်ကြီးမှာဘယ်လိုလုပ်ကတ်သွားတယ်မသိကြည့်တဲ့လူတွေကဘယ်လိုကြည့်ကြမလဲပေါ့နော်နောက်ပြီးတော့စီပိုင်းတန်းစီပိုင်းရဲ့ပပလည်းမှာမဲစင်းနေကတ်ထားတာလည်းပဲကတ်စရာနေရာတော်တော်များရှားသလားဆိုတာမျိုးတွေးစရာလေးတွေလည်းတွေးရတယ်ပေါ့အခုခေတ်ကတော့ဒီလူမှုကွန်ရက်စာမျက်နှာတွေရှိနေတော့ဘာလေးပဲဖြစ်ဖြစ်နော်ဒီ mobile phone နဲ့ cell phone တွေကလည်းပဲအလွယ်တကူရှိနေတော့ဓာတ်ပုံတွေရိုက်ကြတင်ကြနေဆိုတော့တော်တော်တန်ရုံကိစ္စကတော့ဖုံးဖို့ကွယ်ဖို့ကတော့တိတ်တော့မလွယ်တော့ဘူးပေါ့ဗျာနော်ကဲပြောပါအောင်ခင်ဗျာကိုရန်နေထွန်းရောဘယ်လိုများအမြင်ရှိပါသေးလဲ
ဟုတ်ကဲ့ခင်ဗျာဒီပြည်ပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအားလုံးပေါ့လေတိတိကျမှန်ကန်တဲ့ဒီမဲပေးနိုင်ဖို့အတွက်ဆိုလို့ရှိရင်တော့တန်ရုံဘက်ကနေယူကူညီမှုတွေအများကြီးလိုအပ်ပါတယ်တကယ်တမ်းကဲမဲပေးပြီဆိုလို့ရှိရင်ဘယ်လိုပေးမလဲကျွန်တော် internet ကနေယူပေးမလားဝေးအထူးဒီနိုင်ငံသားမှာဆိုလို့ရှိရင်တနည်းအားတနည်းအားရန်ဝေးလံခုံပြရတဲ့နေရာကြီးရှိပါတယ်အဲ့လိုနေရာဆိုအဲ့နေရာကြီးကိုတန်ရုံကိုဘယ်လိုပြုမလဲစာတွေကနေပြုဖို့မလားအဲ့ဒါဒီ internet online ကနေပြုဖို့မလားပြုဖို့မယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးဘယ်လိုလမ်းကြောင်းတွေပြုလို့မလဲနောက်တစ်ခုကကဲဟုတ်ပြီတကယ်တမ်းမဲပေးရမယ့်အချိန်ကာလရောက်ရှိလာဆိုလို့ရှိရင်တန်ရုံကဘယ်လိုလာပြီးတော့မဲလာပေးမလဲဥပမာကိုရီးယားနိုင်ငံဆိုလို့ရှိရင်မြန်မာနိုင်ငံသားအားလုံးပေါင်း2000ကျော်ရှိတယ်ဗျာအဲ့ဒီ2000ကျော်အားလုံးကဲတခါတည်းလာပြီးတန်ရုံရှင်းမှာလာပြီးမဲပေးမယ်ဆိုလို့ရှိရင်မဲပေးဖို့အတွက်ဘယ်လိုပုံစံနဲ့လုံခြုံမှုတွေပြုလို့ပေးမလဲစိတ်ချမှုတွေဘယ်လိုပြုလို့ပေးမလဲတကယ်တကယ်နဲ့ဆိုရင်ဒီဘက်မှာရောက်ရှိနေတဲ့မာဘီလူပြည်သားတွေအားလုံးဒါခြေရောက်နေမှန်ကန်မပြည့်နိုင်ဘူးအတွက်ကတန်ုံမှအများကြီးတောင်းမရှိတန်ုံဘက်ကနေကိုညင်မှုတွေစွမ်းမှုတွေအများကြီးပြုလုပ်ရမယ်အခုအချိန်ဒီမှာတော့ကျွန်တော်တို့တွေ့မြင်လောက်ရတော့ကိုရဲနိုင်ငံမှာရှိတဲ့မြန်မာတန်ုံကနေပုံလင်းမြင်သာမှုဆိုတာမရှိသေးဘူးခင်ဗျာကျွန်တော်တို့တောင်းဆိုထားသူတို့ပြောထားတယ်ဒါမှဒါတောင်းမရှိတဲ့လူတယောက်အနေနဲ့ကိုရဲမှာရှိတဲ့မြန်မာနိုင်ငံသားတွေကိုတွေ့ဆုံမှာပုံလင်းမြင်သာမှုရှိအောင်ပြောပြပါတင်ပြပါဘယ်လိုပုံစံမျိုးဖြစ်လာမလဲဘယ်လိုပုံစံမေးပြရမလဲအစားရှိနေတော့ခင်ဗျာအဲ့တော့ဒီတက်ရှိမှာလည်းပြည်ရင်းထဲမှာအမျိုးမျိုးသောလိန်ညာမှုတွေပြုလုပ်နေတယ်။မဲစင်းတဲ့ပတ်သက်တချို့နေရာဆိုရင်ကိုယ်နာမည်မပါလို့အဲ့ဒါတောင်းဝန်ရှိတဲ့လူကိုသွားပြောလိုက်ရင်တော့မှအတူစာအစ်စ်မုတ်သေးနောက်တစ်ခါကျရင်ထပ်လာအောင်မယ်ထပ်ဖြစ်လာအောင်မယ်တချို့ဆိုလို့ရှိရင်ဒီဖောင်ဖြည့်ဖို့အတွက်ကိုအဲ့ဒီဖောင်ဘယ်မှာသွားတောင်းအောင်မှန်းတော့မသိတဲ့အခြေအနေမျိုးတွေဖြစ်နေတယ်။ဆိုတော့ဒီကျောက်ခွန်ကြီးပြောလို့ပေါ့ခင်ဗျာမဲစင်းတွေကိုဒီလိုကြည့်ရခက်ခဲအောင်မြင်မာရဲ့နေရာတွေမှာထောင်ရတယ်ဆိုတော့ကတ်တုန်တစ်ခုတော့ထွက်လာပါသေးတယ်။အဲမဲစင်းကြည့်ဖို့သွားနေတယ်တဲ့ဆိုပြီးတော့သူ့လက်ထက်မှာစေကားရဲတစ်ခုကိုထမ်းပြီးရောခင်ဗျာ။အဲ့လိုပုံစံမျိုးကြီး
ဟုတ်ကဲ့ဟုတ်ကဲ့
ပြင်ပါလိကျွန်တော်ဒီ Facebook တော့ကျွန်တော်တွေ့နေရပါတယ်ဆရာ
။ဟုတ်ကဲ့ဟုတ်ပါတယ်ဒီတန်ယုံနေရဲ့အခန်းကဏ္ဍလည်းပဲလိုပါတယ်ပြီအထူးသဖြင့်ပြည်ပမှာရှိနေမြန်မာနိုင်ငံသားလူဦးရေအခုအခါမှာဆိုရင်တကဘာလုံးမှာနည်းတာမှမဟုတ်ပဲเนาะသန်းနဲ့ချီပြီးတော့ရှိနေကြပြီ
အဲ့တော့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အဲ့လောက်များတဲ့ဒီမြန်မာနိုင်ငံသားတွေရဲ့ဆန္ဒမဲပြားတွေကလည်းပဲဒီရွေးကောက်ပွဲအတွက်ကိုအဆုံးဖြတ်ပေးတဲ့ထက်မှာအများကြီးအရေးပါလာမှာဟု
တ်ဟုတ်ကဲ့ခင်ဗျာဟုတ်ဒီမှာနည်းနည်းလေးအကြံပြုချင်တာလေးတခုတော့ရှိတယ်ခင်ဗျာ
ဟုတ်ကဲ့ပြောပါအ
ဲ့ဒီမဲစင်းနဲ့ပတ်သက်ပြီးတော့ဗောလေကျွန်တော်တို့ဒီပွင့်လင်းမြင်သာမှုရှိအောင်ဆိုလို့ရှိရင်ကျွန်တော်တို့ဒီ internet ကအများကြီးအသုံးဝင်နေခင်ဗျဆိုတော့အခုမဲစင်းတွေကိုဒီမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကဘလို့နီးနဲ့ပြုစုလဲဆိုတော့ကျွန်တော်တို့အသေးချာမသိဘူးတော်တော်သူတို့ကွန်ပျူတာထဲမှာထည့်ထားတယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲကော်မရှင်အနေနဲ့ပေါ့နော်ဒီမဲပေးခွင့်ရှိတဲ့လူစင်းတွေကိုအကုန်လုံးကို internet ကနေချပြလို့မရနိုင်ဘူးလားခင်ဗျဥပမာဆိုဒီအင်္ဂလန်လိုတိုက်ပွဲမှာဆိုလို့ရှိရင်ဒါသူတို့ချင်မှာဒီ list တွေရှိတယ်ဆိုတော့ချပြလို့ရမယ်ဆိုရင်တို့အဲ့ list တွေကို server ထဲမှာချပြလို့ရှိရင်ပြည်သူတွေကဒီကိုကြည့်တဲ့ list ကိုလည်းကြည့်လို့ရတယ်ကိုနံပါတ်ကိုလည်း internet ကနေပြီးတော့ share လို့ရတယ်ပေါ့လေနောက်ကတော့ဒီအဖွဲ့ချုပ်အပါဝင်ပေါ့ party board ဆိုနောက်ကကျတော့ရုပ်ောက်ပွဲစောင့်ကြည့်တဲ့လူတွေပေါ့နော်ဟို election watch လို့အဖွဲ့မျိုးတွေကလည်းနေပေါင်းကိုကိုယ်တိုင်သွားပြန်မလို့တော့ပဲ internet ကနေပြီးတော့သေချာချာ data တွေကိုသေချာကြည့်ပြီးတော့လုတ်လို့ရတာပေါ့အဲ့ခါကျတော့ဒီအမားရင်းကိုထောက်ပြတဲ့အခါမှာလည်းပို့ပြွတ်လွယ်တယ်ပေါ့မှားနေလည်းမှန်အောင်ပြင်ဖို့လွယ်တယ်ပေါ့ ဒါမျိုးကလို့လုတ်လို့မရနိုင်ဘူးလားဆိုတော့ကျွန်တော်အဲ့ဒါလေးတော့မေးခွန်းထုတ်เสียရှိရခင်ဗျာအကျန်လဲပေးတင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကြားသလောက်ဆိုရင်ဒီရွေးကောက်ပွဲကော်မရှင်ကဒီနိုင်ငံတကာအထောက်ပံ့ပေါ့နော်ဒေါ်လာတန်းမများစွာရတယ်လို့လည်းကြားတယ်ခင်ဗျာ
။
ဆိုတော့ဒီ server တစ်ခုထောင်ပြီးတော့ပေါ့နော်ဒီ list တွေအကုန်လုံးနိုင်မဲ့ server ထောင်ပြီးတော့ရှိတဲ့အချိန်တော့အတွက်မှာဒါတွေကိုတင်ပေးလို့မရနိုင်ဘူးလား။ဒါမှမဟုတ်ငါကိုရှိပြီးရောပြီးသူကိုချပြလို့မရနိုင်ဘူးလားဆိုတာဒါလေးကိုတော့ကျွန်တော်အကြံပေးတင်ပါတယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့တကယ် computer နဲ့လုပ်တာဆိုတဲ့အခါကျတော့နာမည်တူနေမယ်၊ကဲနေရာလိပ်စာတူနေမယ်၊အဖေအမေနာမည်တူနေမယ်ဆိုလို့ရှိရင်လည်းဒါကဟိုမှားနေတယ်ဆိုရင်ဖြတ်ရတာလည်းလွယ်တယ်လေ။ဆိုတော့ဒါအပြုသဘောအနေနဲ့ကျွန်တော် VPN ထောက်ပြတာပါ။ဖြစ်နိုင်ရင်တော့ internet ဒီ transparency ရှိအောင်လုပ်လို့အလွယ်ဆုံးဖြစ်တဲ့အတွက်ဒါမျိုးလေးတွေလည်းလုပ်ပေးသင့်တယ်လို့တော့ကျွန်တော်အကြံပြုတင်ပြတင်တယ်ခင်ဗျာ
။ဟုတ်ကဲ့အင်မတန်ကောင်းပါတယ်ခင်ဗျာ။ဟုတ်ကဲ့ကဲကျွန်တော်အချိန်နဲ့နည်းနေပါတယ်ခင်ဗျာ။နောက်ထပ်ဖြစ်ဆက်ပြောစရာတွေရှိသေးလို့ရှိရင်ပြောစေချင်ပါသေးတယ်။ကိုရန်နိုင်ထုံးပြောပါအောင်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာတကယ်လို့ဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲကော်မရှင်နေနဲ့ပေါ့လေဒီရွေးကောက်ပွဲကြီးဟလာစစ်မှန်အောင်တည်တည်ကြတဲ့မှန်ကန်ဖြစ်အောင်ဆိုနိုင်ငံတကာကနေပြီးတော့ဒီထောက်ပံ့မှုတွေငွေကြေးကူညီပေးတာကြီးလည်းအများကြီးရှိနေပါတယ်ဒါတွေလက်ခံထားပါတယ်ဒီလိုငွေရေးကြီးအကူအညီမျိုးတွေကိုလက်ခံထားပြီးတော့တကယ်တမ်းထိရောက်တဲ့တောင်းရမှုတွေကိုမပြုတ်လို့ဘူးဟလာပြည်သူပြည်သားတွေအားလုံးကိုအခက်ခဲအောင်ပြုတ်လို့နေမယ်ဆိုလို့ရှိရင်တော့ဒီ2015ဒီရွေးကောက်ပွဲကြီးဟာစိတ်ချရတဲ့ရွေးကောက်ပွဲမဟုတ်ဘူးလို့ပဲကျွန်တော်ပြည့်ပြည့်စုံစုံကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆိုတော့တော့ကိုမျိုးသိန်းပြောသွားတဲ့မှာဒီတခြားပါတီတွေကရောမကြည့်ကြဘူးလားဘာညာဟိုတစ်ပတ်ကကျွန်တော်ဆွေးနွေးတော့ကဘာပြောလဲဆိုတော့အေးသူတို့ပါတီတွေမှာကငွေကြေးမပြည့်စုံဘူးပေါ့လေ NLD ကငွေအားလူအားနိုင်လို့ NLD ကပဲကဲလှုပ်လိုက်ပါဗျာဆိုသူတို့အဲ့လိုပြောတယ်အဲ့ဒါဟို NLD ကတယောက်ကပြောသွားတာနော်ဒီလောက်အမှားယွင်းနေရှိနေဆိုရင်ဟဲ့လားပါတီတွေအကုန်လုံးကနေပြောဝိုင်းကြည့်ဖို့ကောင်းတာပေါ့လေနော်အဲ့ကဲတော့ညီကုန်းချုပ်နေနဲ့ကဲပြောစရာရှိတာကဲပြောပါအောင်ခင်ဗျာကိုမျိုးသိန်းဟု
တ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်အကြံပြုဆွေးနွေးလိုတာကပေါ့လေဆိုတော့ပြည်သူတွေအားလုံးကဒီကိုယ့်ရဲ့ရပိုင်ခွင့်ပေါ့ဒီမိုကရေစီနည်းလမ်းအရမဲပေးခွင့်ဒါကိုအမေရအသုံးချပါမဲပြုံကိုရအောင်သွားပြီးတော့မဲပေးပါကိုကြိုက်တဲ့ပါတီကိုကြိုက်တဲ့ခေါင်းဆောင်ကိုမဲပေးပါအဲ့လိုအခွင့်အရေးရဖို့အတွက်ဆိုလို့ရှိရင်မဲစင်းကိုကိုယ်တိုင်သွားကြည့်ပါသွားကြည့်ပြီးတော့ကိုယ့်နာမည်မပါနေရင်လည်းထည့်ဖို့ပြောပါတကယ်လို့အပားရင်းနေရှိရင်လည်းထောက်ပြပါဒါကပြည်သူတွေတည်းရဲ့လုံအားလုံးရဲ့တာဝန်ဖြစ်တယ်အစိုးရတစ်ခုတည်း NLD တစ်ခုတည်းတာဝန်မဟုတ်ဘူးအားလုံးရဲ့တာဝန်ဖြစ်တဲ့အတွက်ကိုယ့်နာမည်ကိုတဦးချင်းတယောက်ချင်းစီကိုယ်တိုင်သွားကြည့်ပြီးတော့ကိုယ့်ရဲ့အခွင့်အရေးကိုရအောင်ယူကြပါလို့ကျွန်တော်တိုက်တွန်းချင်တယ်။နောက်တစ်ချက်ကအခုပေါ့အချိန်ရှိတာကကျွန်တော်ဂျားထဲမှာ2လလောက်ပဲချန်တော့တယ်။ဒီအတော်အတွင်းမှာကျွန်တော်ပြည်သူတွေအားလုံးတက်ညီလက်ညီနဲ့ကိုကတကယ်ကိုဒီမိုကရေစီဆိုရကိုလိုချင်တယ်။ဒီမိုကရေစီကိုတကယ်ဖော်ဆောင်မဲ့ခေါင်းဆောင်ကိုလိုချင်တယ်။ဒီမိုကရေစီကိုတကယ်ဖော်ဆောင်မဲ့ပါတီကိုလိုချင်တယ်ဆိုလို့ရှိရင်ကိုကိုယ်တိုင်မဲစင်းမှာပါဝင်မှုဒီမဲစင်းမှာဝင်ကြည့်ဖို့လဲတာဝန်ရှိတယ်။ဒါကိုဖြစ်အောင်လုပ်ကြပါလို့ကျွန်တော်တိုက်တွန်းလို့ဆိုချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ရတဲ့အချိန်လဲပြည့်သွားပြီဆိုတော့ဒီနေ့စကဝိုင်းကိုဒီမှာပဲရန်နာပြရစီအခုလိုပါဝင်ပြီးတော့ဆွေးနွေးပြခဲ့ကြတဲ့ဗီတိန်နိုင်ငံအခြေစိုက် BDC အဖွဲ့ညွှန်ကြားမှုဥမျိုးသိန်းနဲ့ NLD LA တောင်ကိုရီးယားဌာနကွယ်သတင်းနဲ့ပြန်ကြားရေးတာဝန်ခံတယောက်ဖြစ်တဲ့ဥရန်နိုင်ထွန်းတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြရစီခင်ဗျာ။တော်တာရှင်အပေါင်းကိုစိတ်နှပြကြားမှာရှင်လန်းကြပါစေ။Thank you.